Welcome to the Voice of America in Burmese.
ဒီအောင်ကိဝရညတညဖြစ်ပါလိမ့်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကလေ2024ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းလိုမီတာ19.25 30မိနစ်နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ရနိုင်ပါ
ဒီညအတွက်တော့အစ္စရေးကာကွယ်ဝင်ကြီးဝါရှင်တန်ခီးကိုစတင်လိုက်တာတခါဘာမအက်ဥပဒေအောက်မှာမြန်မာအတွက်ပေးမဲ့ဒေါ်လာတန်း120ကျော်အတွက်မြန်မာနယ်ပွားတွေကထောက်ခံလိုက်တာစတဲ့သတင်းတွေနဲ့စတဲ့သတင်းတွေကိုကိုရနိုင်နဲ့အတူပြောပြမှာပါရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
တမိုင်းမျိုးကျွန်တော်တို့ကလိုက်မှတ်တမ်းတင်တယ်လို့ပဲကျွန်တော်မှတ်ယူထားတယ်။အဲလူကြည့်ကြည့်မကြည့်ကြည့်ဒါကကျွန်တော်မှတ်တမ်းတင်ရမယ့်တာဝန်တစ်ခု။ဒါကိုပဲကြည့်ပြီးတော့မှကျွန်တော်တို့ကအနာဂတ်ကိုကျွန်တော်တို့ကဟာငါတို့ဒီမှတ်တမ
်း MBA သတင်းဌာနအေဒါချုပ်ကိုခြေပိုင်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်နောက်ထပ်ပတ်စဉ်ကဏ္ဍတွေမှာတော့ရွင်ဂျာတို့ရဲ့မျော်လင့်ချက်အစီအစဉ်ကမ္ဘာမြေမမီဒီယာမြင်ကွင်းမြန်မာညမတ်စုများမြန်မာပြည်မှာပေးတာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဂါဇာစစ်ပွဲကြောင့်အစ္စရေးဟာသူ့ရဲ့အဓိကစစ်ဖက်ဆိုင်ရာမဟာမိတ်တွေနဲ့ဆက်ဆံရေးပိုးပြီးတင်မာနေချိန်အမေရိကန်အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့အစ္စရေးကာကွယ်ရေးဝန်ကြီးယိုဗာဂါလန်ကဒီကနေ့ထွက်ခွာလာပြီဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအရက်သားတွေတောင်းနဲ့ချီတိုက်ဆုံခဲ့တာအဆောက်အုံတွေထိခိုက်ပြီးလူသန်းပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်နေပြီးအကူအညီတွေလိုအပ်နေတာကိုထောက်ပံ့နိုင်ရေးဒီဂါလန်အနေနဲ့တနင်္လာနေ့မှာအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အိမ်ပြူရောအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလဗန်အပါအဝင်အခြားအကြီးတန်းအရာရှိတွေနဲ့တွေ့ဆုံဖို့စီစဉ်ထားကြောင်းအစ္စရေးအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်တောက်ကြနေကအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်နဲ့အစ္စရေးခေါင်းဆောင်တွေကြားဂါဇာစစ်ပွဲအရေးဆွေးနွေးပွဲသဘောထားတင်မာပြီးထိတ်တိုက်တွေ့ခဲ့ပြီးတဲ့နောက်အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ရဲ့ဖိတ်ကြားချက်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးရဲ့အမေရိကန်ခီးစဉ်ထွက်ပေါ်လာတာဖြစ်တယ်လို့အစ္စရေးအကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ရုရှားနိုင်ငံကပြစ်လွတ်လိုက်တဲ့ဒုံးကျည်ဒဇင်ပိုလန်နိုင်ငံလေးပိုင်းနဲ့ထဲချိုးဖောက်ဝင်ရောက်ခဲ့တဲ့အပေါ်မှာရုရှားအနေနဲ့ဖြည့်ရှင်းချက်ပေးဖို့တောင်းဆိုသွားမယ်လို့ပိုလန်နိုင်ငံကဒီနေ့ပြောလိုက်ပါတယ်။ရုရှားကနေယူကရိန်းကိုပြစ်လိုက်တဲ့ဒုံးကျည်ဒဇင်ဟာနေတိုးအဖွဲ့ဝင်နိုင်ငံဖြစ်တဲ့ပိုလန်နိုင်ငံလေးပိုင်းနဲ့ထဲကိုဒီနေ့မနက်ပိုင်းက1ကီလိုမီတာလောက်ကျော်ဝင်ပြီးတော့ယူကရိန်းတဲကိုပြန်ဝင်သွားတယ်လို့ပိုလန်စစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားလေးတပ်ကမင်းညာကပစ်လိုက်တဲ့ဒုံးကျည်တွေကတခုဟာပိုလန်လေပိုင်နဲ့တဲကိုချိုးဖောက်ဝင်ရောက်ပြီးတော့အိုဆာဒိုးရွာပေါ်ကနေ39စက္ကန့်လောက်ဖြတ်ပြန်သွားခဲ့တယ်လို့ပိုလန်စစ်တပ်ရဲ့ X လူမှုကွန်ရက်ကနေပြောထားတာဖြစ်ပါတယ်။အဲ့ဒါဒီတိုင်ငင်မှာတော့ရုရှားနိုင်ငံအနေနဲ့ယူကရိန်းပြည်သူတွေအပေါ်မှာလေကြောင်းကနေအကြမ်းဖက်တိုက်ခိုက်တာတွေကိုရပ်တန့်ပြီးတော့စစ်ပွဲကိုအဆုံးသတ်ဖို့နဲ့ရုရှားနိုင်ငံပြည်တွင်းပြည်ထောင်နာကိုအာရုံစိုက်ဖို့ပိုလန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပါဗယ်ရွန်စကီကပြောကြားလိုက်ကြောင်းရိုက်တာသတင်းဌာနကလည်းဖော်ပြပါရယ်။တစ်ချိန်တည်းမှာပဲရုရှားဟာပြီးခဲ့တဲ့4ရက်အတွင်းတတိယအကြီးမားဆုံးဒုံးကျည်တိုက်ခိုက်မှုတွေကိုလုပ်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါရယ်။ရုရှားကတော့ယူကရိန်းဘက်ကပစ်လိုက်တဲ့ဒုံးကျည်10စင်းကိုဆာဗာစတိုပိုးမြို့ပေါ်မှာပစ်ချခဲ့ပြီးတော့ဘတ်မုတ်မြို့နာကကြေးရွာကိုလည်းသိမ်းပိုက်ခဲ့တယ်လို့ရုရှားနိုင်ငံဘက်ကပြောပါရယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုလူဝီဇီယားနာပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ပါတီတွင်အချို့ရွေးကောက်ပွဲတွေမှာသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့အသီးသီးအနိုင်ရခဲ့ကြပြီးသက်ဆိုင်ရာပါတီတွင်မှနောက်ထပ်ကိုယ်စားလှယ်မဲတွေရခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကတော့မစ်ဇူရီပြည်နယ်မှာမနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်ပွဲကိုတွားရောက်အားပေးခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲရလကတော့နောက်သတင်းပတ်လောက်မှထွက်လာမယ့်အနေအထားရှိနေတာပါ။သမ္မတဘိုင်ဒန်အတွက်စိန်ခေါ်မှုကတော့အစ္စရေးဟားမက်စစ်ပွဲဖြစ်ပြီးအစ္စရေးကအပြင်းထန်တိုက်ခိုက်နေတာနဲ့ပတ်သက်လို့ liberal အယူဆရှိတဲ့သူတွေကဒေါသထွက်နေကြတာပါ။ Donald Trump အတွက်ပါတီတွင်းမှအကြီးမားဆုံးစိန်ခေါ်မှုကတော့သူ့အပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်လို့စိုးရိမ်နေတဲ့သူတွေရဲ့သဘောထားစန့်ကျင်မှုတွေပဲဖြစ်ပါရဲ့ရှင်။
VOA America အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္ဂနွေညချမ်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်နေတာပါရှင်။မြန်မာအတွက် American Dollar 121တန်းပါတဲ့2024ခုနှစ် American အစိုးရအသုံးစရိတ်ကိုလွှတ်တော်နှစ်ရက်လုံးကစနေနေ့ကအတည်ပြုပြီးချက်ချင်းမှာပဲသမ္မတဘိုင်ဒန်ကလည်းလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါတယ်2024ခုနှစ်ဘဏ္ဍာနှစ်အတွက်အစိုးရအသုံးစရိတ်ဒေါ်လာ 1.2 ထရီလီယံသုံးမှတ်ဘတ်ဂျက်အတွက် Democratic နဲ့ Republican နှစ်ဖက်ကြားလွှတ်တော်တွင်မှအကြိတ်အနေအပြန်အလှန်လာပေါင်းများစွာညှိနှိုင်းခဲ့ကြရတာပါဘာမာအက်မြန်မာဒီမိုကရေစီရေးကိုအားပေးတဲ့ဥပဒေအရထောက်ပံ့ဖို့ရာထောင်းငွေမှဆိုရင်လေအထက်နဲ့အောက်လွှတ်တော်ကွာခြားချက်တွေကြားကညှိနှိုင်းခဲ့တဲ့နောက်ဆုံးရလက်ဖြစ်ဒေါ်လာ121တန်းရရှိခဲ့တာနဲ့ပတ်သက်လို့အားရမိကြောင်း Los Angeles မြန်မာအရေးလှုပ်ရှားမှုအဖွဲ့တာဝန်ခံဦး James ရွှေက VOA ကိုပြောပါရယ်မြန်မာနိုင်ငံအတွက်ဘတ်ဂျက်ငွေရဖို့LA2M အပါအဝင်မြန်မာຫນွယ်ပွားတွေပူပေါင်းပြီးသက်ဆိုင်ရာလွှတ်တော်အမတ်တွေကိုဆက်သွယ်ဖိအားပေးခဲ့ကြောင်းလဲဦး James ရွှေကဆိုပါတယ်မြန်မာအတွက်ရရှိတဲ့ဒေါ်လာ121တန်းထဲမှာဘာမတ်အက်ဥပဒေအရလူသားချင်းစာနာတဲ့အကူအညီတွေစစ်ပွဲပခတွေကြောင့်ဘေးဒုက္ခရောက်နေသူတွေမြန်မာနိုင်ငံကတိုင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုဘိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေကို American အစိုးရကထောက်ပံ့သွားမှာဖြစ်ပါတယ်ရှင်
ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဒီနေ့ကျရောက်တဲ့85နှစ်မြောက်ပိုးမျိုးသားနေ့အထိမ်းအမှတ်ကိုပိုးမျိုးသား Federal Council PNFC ကကြီးမှုပြီးတော့ Internet Online Zoom ကနေကျင်းပခဲ့ပါတယ်ဆေးအနာရှင်စနစ်ခြုံငိတိုက်ပွဲမှာလူမှုဆန္ဒနဲ့အညီရပ်တည်ဖို့နဲ့ပိုးတိုင်းရင်းသားတွေညီညွတ်ဖို့ဆေးအုပ်စုနဲ့ပူးပေါင်းနေတဲ့ PNO PNA ပိုးမျိုးသားအဖွဲ့ချုပ်ကို PNFC ဥက္ကဋ္ဌခွန်မြင့်ထွန်းကအခမ်းအနားမှာဒီအခမ်းအနားရဲ့မိန့်ခွန်းမှာတိုက်တွန်းသွားပါတယ်
အာဂါယီဦးအောင်ခန်းတီဦးဆောင်တဲ့ပို့မျိုးသားအဖွဲ့ချုပ် PNO PNA အနေနဲ့ဒီကနေ့လူမှုတော်လှန်ရေးပါမိမိတို့ငကိုရီမှန်းခဲ့တဲ့ဆရာနာရှင်စနစ်ဆန်းကျင်ရေးနဲ့မဟာလူမျိုးကြီးဝါဒဆန်းကျင်တိုက်ဖျက်ရေးအတွက်ကိုဒီနေ့တော်လှန်ရေးမှာပို့ပြည်သူတွေပါဝင
်ပို့မျိုးသားအဖွဲ့ချုပ်ဒီဥက္ကဋ္ဌဒီ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းပြောကြားသွားတာဖြစ်ပါတယ်ပို့မျိုးသားအဖွဲ့ချုပ် PNO PNA ကိုဥအောင်ခန်းထီကဥဆောင်နေပြီးတော့စစ်ကောင်စီရဲ့ပြည်သူစစ်လက်အောက်ခံအဖြစ်ရည်တည်နေတာဖြစ်ပါတယ်ပို့ဒေသမှာဖြစ်နေတဲ့တိုက်ပွဲတွေမှာ PNA ခေါ်ပို့ပြည်သူစစ်တွေကစစ်ကောင်စီနဲ့ပူးပေါင်းပြီးတော့ PNL ပို့မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်တွေကိုတိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
KNU ကမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေအသီးသီးမှာဒီရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေပြီးတော့တပ်မ6ထိန်းချုပ်နယ်မြေကော့ဂရိတ်မှာဆိုရင်ဒီကနေ့တိုက်ပွဲတွေအတော်ပြင်းထန်နေကြောင်းမျက်မြင်သက်သေတွေက VOA ကိုပြောပါရယ် KNU ရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNLA နဲ့ PDF ပူးပေါင်းတပ်တွေဟာကော့ဘိန်းရဲစခန်းနဲ့ပတ်ဝန်းကျင်ကိုပိတ်ဆို့ထိန်းချုပ်ထားတဲ့အတွက်စစ်ကောင်စီဘက်ကလေကြောင်းကနေပစ်ကူဖို့ကြိုးစားခဲ့တယ်လို့ဆိုပါရယ်စစ်ကောင်စီဘက်ကတော့ကော့ဘိန်းရဲစခန်းတိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင
်နောက်ဆုံးရသတင်းတွေကိုမောင်ရင်ချင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရွှေညာရီနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြင်ပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံလာကြတဲ့ရွှေညာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်လူမှုအသိုင်းအဝိုင်းတွေတသားတည်းဖြစ်စေရေးဆောင်ရွက်ပေးပါဆိုတဲ့အကြံပြုချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဈာယီဝန်ကြီးကလက်မခံဘဲပယ်ချလိုက်ပါတယ်ဒီလိုပယ်ချလိုက်တဲ့ပုံမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရွှေညာရီရဲ့သဘောထားနဲ့လူမှုအသိုင်းအဝိုင်းကြားသူတို့ရင်ဆိုင်ရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းရွှေညာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကနေမတ်စုမုံကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာနိုင်ငံဗတ်ချန်းကနေခိုလုံရောက်ရှိနေကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းထဲမှာတက်သားတဲ့ဖြစ်စေရေးဆိုတဲ့အကြံပြုချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမတ်ဆတ်ဘင်မိုမန်ကလက်မခံပယ်ချလိုက်ပါတယ်မတ်လ13ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ရိုဟင်ဂျာအရေးပူးပေါင်းဖြေရှင်းမဲ့အစီအစဉ်လေးကြောင့်ဆွေးနွေးကြတဲ့အစည်းအဝေးအတွင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ် ရခိုင်မြောက်ပိုင်းကနေပြီးတော့အသက်လူပြေးခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့နေရရင်းတွေကိုမိမိတို့ရဲ့သဘောဆန္ဒအရဂုံတိတ်ခါရှိရှိပြန်နိုင်ရေးကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM လိုမျိုးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေကြတဲ့အဖွဲ့အစည်းအားလုံးအနေနဲ့ဝိုင်းဝန်းကူညီပေးကြဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘန်မိုမန်ကပန်ကြားခဲ့တာဖြစ်ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဘင်္ဂလားလူမှုအတိုင်းဝိုင်းထဲမှာရိုဟင်ဂျာဒုက္ခသည်တွေတသားတည်းဖြစ်ဖို့ဆိုတာအဆင်မပြေနိုင်ပါဘူးဆိုပြီးတော့ပယ်ချလိုက်တဲ့အပေါ်ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းကြားသူတို့ရင်ဆိုင်ရတဲ့ခက်ခဲမှုစိန်ခေါ်မှုတွေအကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေက VOA ကိုအခုလိုပြောပြပါတယ
်ကွန်မြိုင်တို့လည်းဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာနေနေကြတယ်နောက်ပြီးတော့ဒီဘာပဲပြောပြောဒီဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရောဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရောဒီကက်ထဲမှာရှိတဲ့တချို့ဘင်္ဂလားဒေ့ရှ်ကလူတွေနဲ့လည်းအများအားဆက်ဆံနေတာဆိုတဲ့ခါကျတော့ဒီလိုမျိုးဒီဒုက္ခသည်တွေအထူးသဖြင့်ရိုဟင်ဂျာတွေကဒီဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းထဲမှာပေါ့နော်ဒီနေဖို့အတွက်တသားတည်းဖြစ်ဖို့အတွက်သူတို့ဘက်ကသဘောထားဘလို့ရှိလဲပေါ့နော်ကွန်မန်ရဲ့အတွေ့အကြုံနဲ့ရှင်းပြီးတော့ပြောပြပေးပါလို့ဟုတ
်ဟောဘင်္ဂလားဒေ့ရှ်ဟောသူရပြန်လေဟိုဘောနော်ဒီဒုက္ခတွေဆိုတာကဟိုသူတို့နိုင်ငံအတွက်ဟိုဝင်တော့ဝင်ဖို့တွေပြင်းနေဒီသူလူတို့ဆက်ကလည်းဒါသူတို့ရဲ့ဒေသအတွက်သူတို့ရဲ့နိုင်ငံအတွက်ပေါ့နော်ဒါမရေရှည်သူဟင်ကြတန်ဝိုင်းဒီနေမယ်ဆိုလို့ဆိုရင်သူတို့အတွက်တိကျိုက်မှုတွေရှိတယ်ဆိုပြီးတော့ဒါမခြားခဏပြောတာရှိတယ်သူကလည်းဒီမှာခြံနာရပဲဟိုနင်းနေရတာပေါ့နော်ဘသူမှဒုက္ခတွေဘဝနဲ့နေရှင်တာမဟုတ်ပါဘူးအမန်တကယ်ပြောရမယ်ဆိုလို့ရှိရင်သူတို့ဘက်ကဟိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုတာဟိုလူရဲ့တူတက်တဲ့နိုင်ငံထနိုင်ငံဖြစ်ပါလေဒုက္ခတွေဆိုတာကလည်းဒီမှာ၁၀သိန်းလောက်ရှိတယ်ဟို၁၀သိန်းလောက်ကနေရာထနေရာတဲမှာပဲဟိုနေတယ်ဆိုတော့ကအဲတက်ပြီးတော့ပေါ့နော်ဟိုရာဇဝတ်မှုတွေအဲပြီးတော့မွေးရေးစပ်ပြမှာတွေဒါကတော့ဟိုရှိမှာပေါ့ဗျာအဲ့လိုရတူတက်တက်ကဒုက္ခသည်ဘဝနဲ့ရှိတာရှင်ကမှာဒါကဟိုသူတို့ထွေးလဲမခုံးဘူးဘင်္ဂလားဒေ့ရှ်နိုင်ငံထွေးလဲမခုံးတော့ဒုက္ခသည်တို့ထွေးလဲမခုံးပါဘူးတဲ့ဟာကိုသူတို့ပြက်ကတာစိုးရင်မို့ပေါ့နော
်ဒီဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းနဲ့ဒီဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကရိုဟင်ဂျာဒုက္ခသည်တွေအပေါ်မှာဒီခုလိုမျိုးသူတို့ဘက်ကလုတ်ပေးနိုင်တဲ့အတိုင်းအတာထိအကုန်လုံးလုတ်ပေးနေပေါ့နော်ဆိုတော့ဒီလိုအခြေအနေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလည်းဒါကတော့သူတို့ရှိမှလည်းလူကများနေပြီဆိုတော့ထပ်ခေါ်လို့မရတဲ့အနေအထားဆိုတော့အခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းကိုရောဘင်္ဂလားဒေ့ရှ်အာဏာပိုင်ကိုရောရိုဟင်ဂျာဒုက္ခသည်တယောက်အနေနဲ့ဘာများမေတ္တာရက်ခံကျင်တာပြောကျင်တာရှိပါလဲဟုတ
်ဟိုနေရေးပြင်ရေးကဟိုပြစ်မလာဘူးဆိုတော့ကဟိုဘင်္ဂလားဒေ့ရှ်အစိုးရရောကဲသူလူတို့ရောနက်နက်ဟဲ့တော့တန်တော်ကိုကြီးကြံပြီးတော့ပေါ့နော်ဟုတ်သိခင်ပြီးတော့သိခင်ပေးဖို့ပေါ့နော်ဒါပထမတစ်ချက်ပါဒါဒုတိယကဟိုနိုင်ငံတကာပေါ့နော်နိုင်ငံတကာနဲ့နဲ့လေဟိုကျွန်တော်တို့ဟိုပေါ့ကျွန်တော်မြန်မာနိုင်ငံပြောလဲတခုခုပြလအောင်ပြီးတော့ကျွန်တော်တို့လည်းနေရပြင်နိုင်အောင်နှုတ်ကုန်တက်ချက်ရှိရှိနဲ့ကိုယ့်ရဲ့ဟိုရခိုင်ပြည်နယ်မှာကျွန်တော်တို့နေထိုင်နိုင်အောင်လက်တွေ့ရှာရှာဟိုကျွန်တော်တို့ကိုဖွင့်ရေးဆောင်ရွက်ပေးဖို့ပေါ့နော်ဟုတ်တာလိုပါတယ်ဟိုခွန်ကြီးဆောင်ရွက်တဲ့အချိန်ကမှလည်းဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့ဟိုဒီဟာမြင်ဆွန်းပေါ့နော်ရိုဟင်ဂျာရေးကိုဟိုအမြင်ဆွန်းပြင်ချင်းပြင်ရှင်းနိုင်အောင်ဟိုဆောင်ရွက်ပေးဖို့တန်တော့မတ်တရဲကန်လိုပါတယ်ဒါကဒုတိယပါဟိုတတိယအနေနဲ့ကြတော့ကျွန်တော်နိုင်ငံတကာတန်ဝန်အနေနဲ့ပေါ့နော်ဟိုဒီရိုဟင်ဂျာရေးကပြောလဲတကွအမြင်ဆွန်းပြလအောင်ဟိုဘင်္ဂလားဒေ့ရှ်နဲ့လက်တွေ့ဟိုဆွန်ရွေးကြပါလို့ကျွန်တော်ကမတ်တရဲခန့်လို့ပါတယ
်ရိုဟင်ဂျာပြည်ထနာတွေဖြည့်ရှင်ရေး2024ခုနှစ်အတွက်အစီအစဉ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ရိုဟင်ဂျာအရေးပူပေါင်းဖြည့်ရှင်ကြမယ်အစီအစဉ်တွေအကြောင်းဆွေးနွေးကြတဲ့အစည်းအဝေးတွင်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကတင်ပြခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ရိုဟင်ဂျာတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းစုစုပေါင်း 1.35 သန်းအတွက်အမေရိကန်ဒေါ်လာ852တန်းကျော်ရန်မုံငွေကိုလည်းဘင်္ဂလားဒေ့ရှ်ကတောင်းဆိုထားပါတယ်။လွန်ခဲ့တဲ့2018ခုနှစ်ရခိုင်မြောက်ပိုင်းမှာ ARSA ဆွေရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းနေကြားဆောင်တက်နဲ့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာလူခွေချိုးဖောက်တဲ့တပ်ဖြတ်မှုတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအစုလိုက်အပြုံလိုက်အသက်လူထွက်ပြေးတိမ့်ရှောင်ခိုလုံလာခဲ့ကြတာအခုဆိုရင်တော့6နှစ်ကျော်လာပြီဖြစ်ပါတယ်။ ဒုက္ခသည်စခန်းတွေထဲမှာတဘာဝဘေးအနေရဲ့စားနဲ့ရိတ်ခါမလုံလောက်မှုကျန်းမာရေးဆောင်ရှားမှုအားနည်းတာနေရာထိုင်ခင်းအဆအဆအရာရာအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ပြီးတော့ကြက်ကြက်တဲတဲနေထိုင်ရှင်သန်နေကြရတဲ့ရိုဟင်ဂျာတွေအတွက်ပြီးခဲ့တဲ့2023ခုနှစ်နှစ်စန်းပိုင်းကနေစလို့ကုလသမဂ္ဂရဲ့စားနဲ့ရိတ်ခါဖြတ်တောက်မှုတွေနဲ့ဇက်တိုက်ဆိုသလိုရင်ဆိုင်လာခဲ့ရတာဖြစ်ပါတယ်2023နှစ်စန်းပိုင်းကနေစလို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့စစ်ကောင်စီဘက်ကရိုဟင်ဂျာဒုက္ခသည်တထောင်ကိုအစမ်းစီမံကိန်းအနေနဲ့ပြန်ခေါ်မယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့လေလာဘင်္ဂလားဒေ့ရှ်ကလည်းရခိုင်မြောက်ပိုင်းကိုသွားကြည့်ရှုပြီးတော့ဘင်္ဂလားဒေ့ရှ်နဲ့ရခိုင်မြောက်ပိုင်းလူလာခေါက်တုံနှစ်ဖက်ကိုယ်စားလှယ်တွေအပြန်အလှန်ဆွေးနွေးခဲ့ကြပေမဲ့အခုချိန်ထိမြန်မာဘက်ခြမ်းကရိုဟင်ဂျာဒုက္ခသည်တဦးတယောက်ကိုမှပြန်လည်ပို့ဆောင်နိုင်ခြင်းမရှိပါဘူးဒီလိုမျိုးလိတ်ခဲတဲ့လေအခြေအနေနဲ့ရင်ဆိုင်နေရချိန်မှာတော့လက်ရှိမှာရခိုင်တပ်တော် AA နဲ့မြန်မာစစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေအပြင်းထန်နေပြီးတော့ရခိုင်တပ်တော်ဘက်ကမြို့နယ်တွေတစ်ခုပြီးတစ်ခုသိမ်းနေတဲ့အချိန်မှာစစ်ကောင်စီတပ်သားတွေဘက်ကစစ်ရေးအရေးနိုင်တဲ့အတွက်ယာနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုပြင်းဝင်ခိုလုံရတဲ့အထိနေဆက်လုံခြုံရေးမတည်ငြိမ်မှုတွေဖြစ်လာနေတာပါဒီလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေရဲ့နေရက်ရင်းကိုပြန်မို့ရလဲမသိချာအဆအဆအရာရာခက်ခဲကြမ်းတမ်းလွန်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာနေထိုင်နိုင်မှုကလည်းအနာဂတ်ရှေ့မျောလင့်ချက်တွေကမရေရာမှုတွေဖြစ်နေပါဗျ။ဘင်္ဂလားဒေ့ရှ်မှာခိုလုံနေထိုင်လာကြတာနှစ်ကြာရှည်လာပြီးဖြစ်ပြီးတော့အခုချိန်ထိလည်းမြန်မာနိုင်ငံအတွင်းမှာမတည်ငြိမ်တဲ့နိုင်ငံရေးအခြေအနေတွေတင်းမာနေစေဆေးရေးပဋိပက္ခတွေကြားမှာတော့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းအတွက်ဝင်တော့ဝင်ဖို့လိုမျိုးဖြစ်လာနေတဲ့ရိုဟင်ဂျာတွေရဲ့အရေးဝိုင်းဝန်းအဖြေရှာပေးကြပါလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းနိုင်ငံတကာကိုမြစ်တာရက်ခံတောင်းဆိုနေခြင်းလည်းဖြစ်ပါတယ်ရှင်။
မဆူမွန်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ဆရာနာသိမ့်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုသမိုင်းမှာမျက်မြင်သက်သေအဖြစ်အချက်လက်တွေကိုသတင်းမှတ်တမ်းယူနိုင်တဲ့အတွက်ဂုံယူမိကြောင်း MPA သတင်းဌာနအေဒါချုပ်ကိုဂျေပိုင်ကဗီဒီယိုကိုပြောပါတယ်ဆရာနာသိမ့်တာကိုစန့်ကျင်တဲ့မျိုးပြဆန္ဒပြပွဲတွေစီကနေစစ်ကောင်စီကိုလက်နက်ကင်တော်လှန်တဲ့တိုက်ပွဲထိသတင်းယူနေသူလက်ရှိKNDP နဲ့ရှေ့တန်းတိုက်ပွဲတွေကိုရောက်နေတဲ့မြန်မာ Press Photo Agency တီထောင်သူအေဒါချုပ်ကိုဂျီပိုင်ကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဆိုင်ကရနဇက်ဖြစ်တယ်ဆိုအစေယုံပေါ့နော်ဟိုလက်ဤစေယုံဟိုဖုံးကျဲတာပေါ့နော်ဇေနာဤ7မိနစ်လောက်ကဖုံးကျဲတာပေါ့ဖုံးကျဲတယ်နှစ်ခါကျဲတယ်ပေါ့နော်ပထမတစ်ချိန်ပြီးနောက်တစ်မိနစ်20လောက်မှတစ်ချိန်ပေါ့နော်ဇေနာဤခွဲမှတစ်ချိန်နှစ်ချိန်ကျဲတယ်အဲဥစ္စာကျွန်တော်ကဓားပုံသွားရိုက်တာရိုက်တော့အဲရိုက်နေနေပဲအဲရိုက်နေနေပဲလင်းလာတယ်လင်းလာတယ်ဆိုတော့ကျွန်တော်တို့အဲ့မှာအင်တာဗျူးကိုလူတွေရှာတယ်အင်တာဗျူးကိုလုပ်နေတယ်ပေါ့နော်လူတရားကိုအဲမြင့်မြင့်သက်သေတရားအင်တာဗျူးကိုလုပ်နေနေเออเนี่ยว่าทับปีอ่ะเนาะทับปีอ่ะไอ้โทรไบท์ดิว่าเตะปีนี่ไอ้โทรไบท์ကြီးไก่แคมเมอร์ไอ้ไก่ปีอ่ะลิงอ่ะเราซื้อหยองเปลี่ยนน่ะเจ๊ะเลยแทนน่ะวะเนาะแต่เจ๊ะเราก็เลยอบีน่าชื่อไอ้โหวิดลุยะเนี่ยไอ้วิดจ่าวะวิดจ่าเออซื้อหยองอจ่อลิงมาชื่อตองกงลิงทุกชื่อไอ้หน้าตะเนียเอาลาเจ๊ะอ่ะวะเนาะสอตะคาเจ๊ะว่าတော့ปีว่าပြီးတော့ဒါပေမဲ့ဝဲပြီးတော့ပတ်ဝဲပြီးတော့ตั้วနေသေးတယ်ตั้วနေပြီးတော့နောက်9မိနစ်လောက်ကြာတော့9မိနစ်လောက်10မိနစ်လောက်ကြာတော့တစ်ခေါက်ပြန်ကျဲတယ်ဗောနော်အဲ့လင်းရင်ပဲတစ်ခေါက်ကျဲတယ်ကျဲတယ်ကျဲပြီးတော့နောက်တစ်ခေါက်ကြာတော့ပြန်ဝဲတယ်ဝဲပြီးတော့မကျဲတော့ပဲပြန်သွားတယ်ဗောနော်ပထမတစ်ခေါက်ကတော့ဆေးုံကျဲတယ်မနက်ပိုင်းမှာညနေမှာတော့အဲဆေးုံနာမီနာရွာဗောနော်အဲစစ်ဘေးရှောင်ဗောနော်စစ်ဘေးရှောင်စကန်တစ်ခုဗောအစကန်တစ်ခုကိုကျဲတယ်ဗောအဲစစ်ဘေးရှောင်စကန်နာမည်ကသစ္စာကုံစစ်ရှောင်စကန်ဗောနော်အဲ့တဲကိုကျဲတာ
အဲ့လေဘုံကျဲတဲ့ဓာတ်ကတော့ဘယ်လောက်ကြီးလဲရှင်ဘယ်လောက်ခံရလဲ
အမရဲ့အိမ်တလုံးချန်ဟိုလိုပြောရမယ်အိမ်တလုံးလုံးတော့မွားစာကြီးသွားပြီအဲ့အိမ်နားမှာကြီးအဲ့ဘုံကျဲနေနာအကောလုံးကဟိုဘယ်လိုပြောရမလဲတပြက်စီးနဲ့လဲလိုက်လို့တောင်ပလင်းခါသွားမှာပေါ့နော်ဆိုတော့ဒီအုတ်တိုင်းနေတာလူမပြောနဲ့အုတ်တိုင်းနေတော့အပေါက်တွေဖြစ်ပြီးကြံနေခဲ့ဆိုတော့ဒီတွပြားရေဆိုရင်အစာလေးတိတိလေးဖြစ်ပြီးအကောလုံးလွင့်ကုန်အဲ့နာကြတဲ့အိမ်ရဲ့အဲကျွန်တော်တို့ခြေလန်းဆယ်လန်းလောက်မှာရှိတဲ့တစ်သားအိမ်တို့ဟာမျိုးဆိုရင်တစားစီဖြစ်သွားတာအဲအဲကျွန်တော်တို့ကိုယ်တိုင်တွေးလိုက်ရတဲ့ဘုံကျဲတဲ့ဟာပေါ့အ
ဲ့တော့ဒီလိုဘုံကျဲတိုက်ခိုက်တဲ့အကြောင်းဟိုအသေးပြောက်အနေထားနဲ့ဒီအခုစစ်ဆောင်တွေရဲ့အနေထားကိုဘယ်လိုရှိလဲရှင်
ဒီဘက်မှာတော့စေဘေးရှောင်းနှစ်ယောက်ကတော့သေဆုံးတယ်ချို့နည်းနည်းထိခိုက်ဒဏ်ရာတော့ကြားတယ်ဗောနော်ဆိုတော့အတိအကျတော့ကျွန်တော်တို့ကိုယ်တိုင်လည်းမြေပြင်ရောက်ခဲ့ပြင်မဲ့အဲမီးရမဲ့လူတွေကမရှိနေဘူးဗောဗျာအခုကျွန်တော်တို့သွားတဲ့အချိန်ဆိုဒုတိယအချိန်ဘုံကျဲခံရတော့ပိုဆိုးတာဗောနော
်အဲ့မှာရှိတဲ့ဟိုစစ်ရှောင်းဒုက္ခတွေတွေရဲ့အနေအထားဗောနော်အဲ့ဒါတွေကအခုကဘယ်လိုအခြေအနေရှိလဲ
စစ်ရှောင်းတွေကတော့နေရာသူကိုအစုနဲ့ကိုသူကိုဟိုဟာနဲ့ကိုပေါ့နော်စစ်ဆောင်စကန်နေဒီမှာအများကြီးရှိတယ်ဒီနေ့မှာအများကြီးရှိတဲ့အတွက်ဟိုတဏီယာထဲမှာစစ်ဆောင်နေကျွန်တော်တို့ကချင်းမှာမြင်ရလို့ဒီမှာမြင်ရလို့မျိုးမဟုတ်ဘူးအဲကိုအစုဖွဲ့နဲ့ကိုအစဉ်ပြေတဲ့နေရာလေးတောင်ကုန်းလေးဖြစ်ရှိုးလေးဖြစ်အမှဟိုအစုဖွဲ့လိုက်အစုဖွဲ့လိုက်ကိုဟာကိုနေကြတယ်ကိုနီးဆက်တဲ့ရွှေမျိုးရှိတဲ့ရွာလေးမှာသွားနေကြတယ်ပေါ့နော်ဟိုစစ်ဆောင်စကန်ကြီးဆိုအကြီးအဲ့လိုမျိုးမဟုတ်ဘူးဟိုပြောက်တော့ဒီပြောက်တော့လေးပဲဘာလို့ဆိုတော့အဲ့လိုအကြီးတဲ့လုပ်ရင်အခုစကဒုက္ခတွေစခန်းအောင်ပါကျဲဝါဆိုတော့သူဘုံကျဲရမလားဆိုရဲသူတို့ရဲ့ဘုံကျဲခံရမလားဆိုရဲသူတို့ရဲ့ဟိုဘယ်လိုပြောရမလဲဟိုစဉ်းစားချက်တွေရှိတယ
်။ KNY မှာအခုဟိုအခုစစောပြောသူတို့စစ်ဆောင်နေတဲ့အဲဒေတာခန်ရဲ့အနေအထားမှာသူတို့လိုအပ်နေတဲ့အကူအညီကြတော့အဲ့ဒါကြီးကြတော့ဘယ်လိုအခြေအနေရှိလဲ။အခုအဲ့ဘက်မှာလူသားချင်းစာနာမှုအကူအညီတွေကိုရောက်နိုင်တဲ့အနေအထားမရှိလို့ဒေတာခန်ကြီးတော်တော်ဒုက္ခရောက်နေရတယ်ဆိုရဲသတင်းတွေလည်းထွက်နေတော့လေ။
ကျွန်တော်ရောက်ခါစားတပတ်ဆိုရင်ရေတအားလိုအပ်ချက်တည်းရှိတယ်ရေနေရာတိုင်းမှာပေါ့နော်ရှိတယ်ဘာလို့ဆိုရေကဝယ်သုံးအောင်ဟိုဆိုတော့ဝယ်မစစ်ဆောင်နေကြဝယ်မသုံးနိုင်ကြဘူးလေဆိုတော့ရေဝေးတဲ့နေရာဆိုပို့ပြီးတော့ဒုက္ခရောက်တယ်အဲရေဒုက္ခရောက်တယ်ဒါပေမဲ့အခုဒီတရက်နေ့မိုးရွာတော့ရေကတောက်ရေဒုက္ခရောက်မှာပေါ့နော်တောက်ရေချိုးရေပါပြီးတော့အဆင်ပြေနိုင်ပေမဲ့တောက်ရေဒုက္ခရောက်တယ်အထူးသဖြင့်ကျွန်တော်ဒီဒေသတွေမှာတောက်သုံးရေတော်တော်ခက်ခဲတယ်ပေါ့နော်ဂင်းဒီတကြောလုံးမှာအပြင်အဲဟိုကပြောလမ်းမဆက်တော်ရေမကောင်းတဲ့အတွက်အဲကုံဘယ်လိုပြောရမလဲစားတော့ကုံနေဈေးကြီးတယ်ပေါ့နော်ဈေးကြီးတယ်အဲလူသားချင်းစာနာမှုကတော့ဒီတက်နိုင်တဲ့အစုဖွဲ့ကြီးကလူသားရှိသလိုဒီမှာရှိတဲ့ဒီ IC အစိုးရကလည်းသူတို့ရဲ့တက်နိုင်တဲ့အဲအတိုင်းအတာနဲ့သူတို့ IDB စခန်းကြီးကလူနေရလည်းရှိတယ်ပေါ့နော်သူတို့ကော်မတီပါတဲ့တရားဖွဲ့ထားပြီးလူနေရရှိရဆိုအဲဟိုတပီနယ်လုံးအင်အားနဲ့စစ်ဆောင်တွေအင်အားနဲ့သိမ့်ချီပြီးတော့ရှိတော့ဆွေးဆောင်နေအင်အားနဲ့ပေါ့ဆိုရင်တော့ဟိုလိုအပ်ချက်ကတော့အများကြီးရှိသေးတယ်
အဲ့တော့လေအဲကရင်နီပြည်နယ်အုပ်ချုပ်ရေးအစိုးရရဲ့အနေအထားရောအဲဘယ်လိုရှိလဲရှင
်သူတို့ကတော့အဲဒီအုပ်ချုပ်ရေးဘိုင်းမှာတော့စနစ်တကျရှိပါတယ်အဲဟိုကပြောလို့လူငယ်တွေအများစုပါတယ်အဲလူအောင်းလုံးကမြေပြင်မှာရှိနေတဲ့အစိုးရဖြစ်နေဆိုတော့သူ့အစိုးရနဲ့မြေပြင်မှာသူ့ပြည်သူနဲ့ပေါ့နော်ဘသူဟာသူအဆင်ပြေနေရတော့ကျွန်တော်တွေ့တယ်အရင်အခုချိန်ကြီးတော့သူခုချိန်ကြီးတော့ဘာမှဟိုပြဿနာမရှိသေးဘူးပေါ့နော်ဆိုတော့ဒီ MBA သတင်းဌာနဒီပေါ့နော်မြေပြင်မှာရုံးဖွင့်တာအစသူတို့ကဝက်ကမ်းဖြစ်တယ်ကြိုးဆိုတယ်လို့တဲ့အကူအညီတွေဘာမှဟိုပြောပေါ့နော်နိုင်ငံကသတင်းဌာနတွေသတင်းထောက်တွေကိုလည်းကင်းနီမှာပို့တွေ့ရတယ်ပေါ့နော
်အဲ့တော့လေအဲ့ဒီမှာစစ်ကောင်စီအုပ်ချုပ်လို့မရဘူးဆိုတဲ့အခြေအနေကတော့လုံးဝဖြစ်နေပြီလားရှင
်ပြောရမယ်ဆိုရင်မျိုးနေအဲဒိုင်းမှာစစ်ကောင်စီအုပ်ချုပ်မှုဆိုတာမရှိတော့ဘူး။ကင်းဒီတပြည်နယ်လုံးနီးပါးကပြောရမယ်ဆိုရာဂိုင်နှုံးနဲ့ပြောရမယ်ဆိုရင်တော်တော်လေးဟို60 80ဝန်းကျင်လောက်တော့လွတ်လပ်နေပြီ။အဲရန်ထုတ်ပြောလို့မကောင်းတဲ့ဟာတွေလည်းရှိတယ်ပေါ့နော်။ထုံချုံကောင်းဆိုတာလွတ်လပ်တဲ့တောက်ကတော်တော်လွတ်လပ်နေပြီ။အဲဟိုကြောက်ရတာရှိတာပေါ့နော်။အဲဟိုကပြောလို့လေရင်ပေါ့ကျွန်တော်တို့ရှင်မှာကြောက်ရတာလေရင်ပဲ။အဲလေရင်အတန်ကြားပြီဆိုတာနဲ့အဲကျွန်တော်တို့အစဘယ်သူမဆိုပေါ့နော်အရင်ဆိုတော့လေရင်တန်ကြာရင်အင်းပေါ့နော်ပြီးခဲ့တဲ့တရက်နှစ်ရက်ဆိုလေရင်တန်ကြာကျွန်တော်ကမှုကျင်မှာမှုလိုက်မယ်ပေါ့အဲဒီနေ့ဒီနေ့ညနေကစပြီလေရင်တန်ကြာရင်မရတော့ပေါ့နော်ကိုကအလတ်ဖြစ်နေပေါ့နော
်ဟုတ်ကဲ့ကိုချီပိုင်းအဲ့ဒီအတွေ့အကြုံပြောပါအောင်ဒီဒီကင်းနီပြည်နယ်ဘက်ရောက်ပြီးတော့ဟိုတည်င်းယူရတဲ့အတွေ့အကြုံပေါ့နော်အထူးသဖြင့်ဟိုဘလောက်ကြာပြီလဲရှင်နောက်ကိုချေပိုင်းကိုနိုင်ကိုတိုင်းကိုနိုင်ကလည်းဒီဆရာနာသိန်းတော်ကိုစန့်ကျင်တဲ့လူထုဆန္ဒပြပွဲတွေမှာကိုတိုင်းတည်င်းယူခဲ့တာတွေနောက်ဖြိုခွဲခံရတဲ့ချင်းတွေလည်းယူခဲ့ရတဲ့တည်င်းတော်တဦးနေနဲ့ပေါ့နော
်အရင်တော့ကပေါ့နော်အဲလိုက်ကောမြို့မှာဆန္ဒပြတဲ့လူငယ်တွေကကျွန်တော်တို့လိုက်ကောမြို့ထဲမှာတနတ်ဒီဂိုင်ပြီးတော့လမ်းသွားနေမင်းတို့စစ်ကောင်စီမင်းတို့ထွက်လာခဲ့ငါတို့နဲ့အဲယောက်ျားချင်းရှင်ပြစ်မယ်ဆိုတဲ့အနေအထားအထိရှိလာတယ်ဆိုတော့အရင်တော့ကသူတို့ကဒီဘောနော်လိုက်ကောမြို့ပေါ်မှာရှိတဲ့လူငယ်တွေကိုရိုက်နေဖမ်းဆီးမြေပုံတွေလုဖမ်းဆီးတယ်ဟိုတနတ်တွေနဲ့ကြက်ပြီးတော့ဖြုတ်ခွင်းခဲ့တယ်အခုချင်းနေမှာတော့လိုက်ကောမြို့ပေါ်မှာလူငယ်တွေကလက်နဲ့ကင်ပြီးတော့ဟိုတေးရင်ထွက်ခဲ့ဆိုတဲ့ဟာမျိုးပေါ့နော် ဟာမျိုးပြန်ပြီးစိန်ခေါ်လာနိုင်တဲ့အနေထားရောက်နေပုံတော့စစ်ဖြစ်နေတဲ့မျိုးပြတိုက်ပွဲဖြစ်နေတဲ့နေရာမှာသတင်းယူရတဲ့ဟာတော့ကျွန်တော်တို့ကဒီလုံခြုံရေးရတော့ကျွန်တော်အများကြီးကိုယ့်ကိုယ်လုံခြုံရေးပေါ့နော်အများကြီးလို့သတင်းယူဟိုဘယ်လိုလိုရသတိထားပြီးယူရတယ်သတင်းတွေကကျွန်တော်မြေမှာသတင်းတင်ဆက်တဲ့ခါမှာအခုဆိုရင်ကျွန်တော်သတင်းသွားလုပ်တယ်သတင်းတွေကတက်နေပြီဒါပေမဲ့ကျွန်တော်တို့အခုချိန်ထိကျွန်တော်တို့မြေပြင်ယူထားတဲ့သတင်းချက်တွေကမတင်နိုင်သေးဘူးဆိုတော့အင်တာနက်ဖြစ်တဲ့အတွက်ဒီသတင်းတွေကတော့ဟိုအချိန်နဲ့ပြင်းပြီးတက်နေပြီမယ်တကယ်ဒီမှာရှိနေတဲ့သတင်းအချက်လက်အမှန်တွေကတဖြည်းဖြည်းမှတန်တက်လာတော့ပေါ့နော်ဆိုတော့စစ်ရေးမှာပေါ့ကျွန်တော်တို့နေပြင်းမှာသတင်းအချက်လက်မြန်မြန်ဆန်ဆန်တင်ရင်လည်းဒီကိုယ်တိုင်ကောကိုယ်တိုင်နေပြင်းမှာယူနေတဲ့သတင်းတော့ကောဟိုဘယ်လိုဖြစ်လဲဟိုတကယ်နေပြင်းမှာတိုက်ပွဲဝင်နေတဲ့ရဲဘော်တွေရောအဲ့ဒါအရင်ကြီးမှပါအခုလိုလေရင်လိုလက်နက်တွေပြီးကြတယ်အဲရောက်လာနိုင်တယ်ပေါ့နော
်ကိုချေပိုင်းအနေနဲ့ပေါ့နော်ဒီလောက်အန်ဒီရများတယ်နောက်ပြီးအခက်ခဲမျိုးစုံဟာလည်းရှိနေတဲ့ဟိုအထူးသဖြင့်အသက်အန်ဒီရတော်တော်ကြီးမားတဲ့နေရာတွေမှာဒီသတင်းတွေကိုသွားယူခြင်းလာလေရှင
်ကျွန်တော်ကဘာလို့မြေပြင်ကိုသွားပြီးသတင်းသွားယူလာလဲဆိုတော့တော့သတင်းတော့တွေကမြင်မြင်တွေ့ချင်တာ哦ဒါဘာဖြစ်နေရလဲအဓိကတော့ကျွန်တော်တို့ကမြေပြင်မှာသတင်းယူရတာကကျွန်တော်ပြောသလိုပဲကိုလုံကြုံရေးရောပြည်သူရောဒီတော်လှန်တပ်ဖွဲ့ရဲ့လုံကြုံလေးရောကျွန်တော်ကဒီပို့ပြီးတော့စဉ်းစားတကယ်နည်းနည်းမှာဘာဖြစ်လဲဆိုတော့အခုကျွန်တော်လိုက်လိုက်တဲ့သတင်းတစ်ယောက်သတင်းတစ်ခုကကျွန်တော်ရေးလိုက်တယ်တင်လိုက်တယ် something ကျွန်တော်ကဟိုချမြန်မြန်ချင်းလို့သတင်းတစ်ခုတင်လိုက်တယ်တင်လိုက်တဲ့ဥစ္စာမှာအဲ့နေရာကိုဘုံပြန်ကျဲလာလာပြန်လာကျဲတာဆိုတော့ကျွန်တော်ဒီနေ့ကျွန်တော်ကိုယ်တိုင်ကြုံရတာဘုံပြန်လာကျဲတာဆိုတော့အဲ့ဒါကိုယ်တိုင်လည်းကြုံရနိုင်လို့အဲ့မှာကိုယ်တိုင်မကြုံရရင်တော့အထီးနေတဲ့ပြည်သူတွေကြုံရနိုင်တယ်ရဲဘော်တွေကြုံရနိုင်တယ်ဆိုတော့ကျွန်တော်ကဟိုမှာပြောလို့မြေပြင်မှာသတင်းသွားယူရတာဒီအရန်ကိုကျွန်တော်တို့ဟို experience တွေရောရင်းနှီးရတာတွေရောတကယ်အမှန်တရားနဲ့ပုံနှိဆက်တယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကသတင်းနဲ့ present လုပ်ချင်မှလုပ်လိမ့်မယ်စောင်းပါလို့ဟာလား documentary လို့ဟာမျိုးလားကျွန်တော်တို့ကပြန်ပြီးတင်ဆက်လုပ်မယ်ဆိုရင်ပြည်သူကဒီဥစ္စာအကြောင်းရောကျွန်တော်တို့သတင်းစာမျက်နှာသတင်းတစ်ခုတည်းနဲ့တင်ပြတာတည်းပို့ပြီးကြကြပြန့်ပြန့်တင်ပြနိုင်တယ်ဆိုရင်တော့ဟိုပို့ပြီးတော့ကောင်းတဲ့ဒီတော်လိုင်းရေးပဲဖြစ်ဖြစ်ပြည်သူတွေသိရှိနားလည်တဲ့အကြောင်းအရာတွေဖြစ်ပို့ပြီးတော့တို့ကသိရှိလာမယ်ပို့ပြီးတော့နားလည်လာမယ်ကျွန်တော်တို့သတင်းတစ်ပုဒ်ပေါ့နော်ချို့အကြောင်းအရာတွေမှာမြေပြင်မှာရှိနေတဲ့ဥစ္စာသတင်းတစ်ပုဒ်တင်ပြလိုက်အောင်နဲ့မလုံလောက်ဘူးအဲ့လိုအကြောင်းအရာတွေရှိတယ်ကျွန်တော်တို့ပို့ပြီးတော့ယုံကြည်လာတာကကျွန်တော်တို့တမရိုးကျ journalism ထက်ပို့ပြီးတော့ intent ဖြစ်တဲ့ intent ဖြစ်တဲ့ journalism ကိုကျွန်တော်တို့တော်လိုင်းမှာလုံးမှာကျွန်တော်ရဲ့တော်လိုင်းရဲ့အရေးတစ်ခုကလည်းရောက်
အဲ့လိုဒီတိုင်းနာဒေတာတွေပေါ့နော်အခုဆိုရင် KNED နဲ့မှာဟိုလက်နဲ့ချလာတဲ့ဖြစ်ဖြစ်စိတ်တုံ့ပြန်ဖြစ်ဖန်ခံရတဲ့အစ်စ်ကောင်စီတက်သားတွေရောတွေ့ရလား
အဲ့တော့တွေ့ရတယ်ဟိုလိုက်ကောတက္ကသိုလ်ထဲမှာဖမ်းမိတယ်အဲဒီအရာရှိပေါ့နော်ဒီဘိုးကြီးတယောက်နဲ့အဲကျန်တဲ့ရဲဘော်တွေအကုန်လုံးကျွန်တော်တို့အဲ KNED အချင်းထောင်မှာတွေ့ခဲ့ရတယ်အဲအဲအကြောင်းလည်းကျွန်တော် MP ကdocumentary ရိုက်ထားရှိတယ်ပေါ့နော် documentary ရိုက်ထားရှိတယ်ကျန်တဲ့မီဒီယာတွေလည်းသူသွားကောင်းသွားလိမ့်မယ်ကျွန်တော်တို့ကတော့အဲအဲ့ကိုပထမဆုံးရောက်သွားပြီးတော့အဲဒီစတိုယူကောင်းကောင်းလုံနိုင်ခဲ့တယ်အဲသွားနေရာကြီးပါရောကျွန်တော်တို့ဟိုပေါ်ပြထားမရှိဘူးအဲနေရာကြီးလည်းကျွန်တော်ပြန်ပြောဆိုကျွန်တော်လည်းမပြောတတ်ဘူးအဲသွားရပေါ့နော်အဲသွားပြီးတော့ကျွန်တော်တို့ဟိုခက်ခက်ခဲသွားပြီးတော့ကျွန်တော်တို့အဲရိုက်ရတယ်အဲရိုက်ပြီးတော့အဲ့မှာဆိုရင်အဲချို့ဒီစကမ်းရေးမိတဲ့ရဲတွေပါလေဆိုရင်အဲ့မှာအာထောင်ကျုပ်တို့သိရမလားအဲထောင်မှာပြန်ပြီးတော့တာဝန်ထမ်းဆောင်တယ်အဲပြန်ပြီးတော့အကျိုးပြုတာပေါ့နော်အကျိုးပြုတယ်စစ်ဘိုလ်စစ်သားတွေဆိုလဲငါတို့ဟိုငါတို့အသက်ရှင်ခွင့်ရှိနေတယ်ငါတို့တစ်ချိန်ကျရင်တော်လိုင်းအောင်ငါတို့ကအိမ်ကိုပြန်လို့ရမယ်လူတွေဆိုပြီးတော့ပြောဆိုကြရရှိတယ်နော
်ခက်အသက်အန္တရာယ်ကြီးဈားတွေကသွားပြီးတော့ရိုက်ကူးပြီးတင်ဆက်ရတဲ့အခါမှာကိုဒီပိုင်ညှော်မှန်းချက်ကိုတင်ဆက်တဲ့သတင်းတွေဗီဒီယိုမှတ်တမ်းတွေနဲ့ပတ်သက်ပြီးတော့ညှော်မှန်းချက်ကဘာလဲရှင်
ကျွန်တော်ကတော့မှတ်တမ်း documentary ပဲဖြစ်ဖြစ်သတင်းပဲဖြစ်ဖြစ်ကျွန်တော်တို့ကသမိုင်းဖြစ်တာ哦ဆိုတော့ချွာရဲ့ဒီသမိုင်းတွေကိုကျွန်တော်တို့က live မှတ်တမ်းတင်တယ်လို့ပဲကျွန်တော်မှတ်ယူထားတယ်အဲလူကြည့်ကြည့်မကြည့်ကြည့်ဒါကကျွန်တော်မှတ်တမ်းတင်ရမယ်တာဝန်တစ်ခုဒါကိုပဲကြည့်ပြီးတော့မှကျွန်တော်တို့ကအနာဂတ်ကိုကျွန်တော်တို့ကဟာငါတို့ဒီမှတ်တမ်းတွေကိုကြည့်ပြီးတော့ဒီမှားခဲ့တာတွေဒီအားသာချက်တွေအားနဲ့ကြည့်ပြီးတော့ကျွန်တော်တို့ကအနာဂတ်ကိုရှောက်အောင်လူငယ်တွေပဲဖြစ်ဖြစ်ကျွန်တော်တို့ပဲဖြစ်ရှောက်အောင်ကျွန်တော်နိုင်ငံမှာဘာမှတ်တမ်းဘာမှတ်ရမှာမရှိဘူးအဲ့တော့ကျွန်တော် ပါအဲမြန်မာနိုင်ငံမှာရှိတဲ့မှတ်တမ်းမှတ်ရသေးတဲ့ဒီတမိုင်းမဲ့ဒီအဲ့ဒါကိုမှကျွန်တော်တို့ကတစ်ခုအနေနဲ့ကျွန်တော်တို့ဟိုကဝင်လုပ်တယ်ကျွန်တော်တို့ကလုပ်ဆရာရှိတာတော့ journalist ဖြစ်တဲ့အတွက်ကိုယ့်ရဲ့လုပ်ကိုလုပ်ရမယ့်တမိုင်းမှတ်တမ်းပဲဖြစ်ဖြစ်ကိုလုပ်ရမယ့်အလုပ်ပဲဖြစ်ဖြစ်လုပ်နေမှာပဲကျွန်တော်တို့ကတော့လေ
NBA သတင်းဌာနအိဒါဂျုတ်ကိုဂျေပိုင်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
ပြည်အမေရိကန်အတန်းကနေ2024ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတက်ဆက်ပေးမှာဖြစ်ပါတယ်စစ်ကောင်စီရဲ့ပြည်သူ့စစ်မှုဒဏ်ဥပဒေကြောင့်အလွာသီးသီးကပြည်သူတွေစိုးရိမ်ပူပန်နေကြပါတယ်ဒူးချင်းဘဝတွေနဲ့မိသားစုဘဝတွေသာမကလုံသားအင်အားကိုပါထိခိုက်စေတာမို့ရေရှည်မှာတိုင်းပြည်ရဲ့စီးပွားရေးကိုလည်းဆိုးရွားတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေနိုင်ပါတယ်။ဒီကြောင့်ကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီကြပ်ကပ္ပမြမမီဒီယာမြင်ကွင်းကန္တာကနေလုံသားရင်အားကိုရောနှဲစေပြီးရေရှည်မာနိုင်ငံရဲ့စီးပွားရေးကိုကြီးမားစွာထိခိုက်စေမဲ့စစ်မှုထမ်းဥပဒေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်ဖို့အရှိန်ယူနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကန္တာအထိုင်တွေဟာစစ်တပ်ကအာဏာသိမ်းတဲ့2021ဖေဖော်ဝါရီ1ရက်နေ့မှာစတင်ပြည့်ဝင်းခဲ့ရပါတယ်။နိုင်ငံရဲ့အခြေခံအဆောက်အုံတွေပြည့်ယွင်းခဲ့ရတယ်လို့ပြည်သူတွေရဲ့မိသားစုဘဝတွေလူတဦးချင်းစီရဲ့ဘဝရည်မှန်းချက်နဲ့မျှော်လင့်ချက်တွေလည်းပြတ်သုံးခဲ့ကြရပါတယ်။အာဏာသိမ်းစစ်ကောင်စီရဲ့လုပ်ရက်တွေကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေအကျက်အတဲတွေဒုက္ခတွေမတည်ငြိမ်မှုနဲ့မလုံခြုံမှုတွေထဲမှာပြည်သူတွေလက်တလောရင်ဆိုင်ကြုံတွေ့ခံစားနေကြရတာကတော့ပြည်သူစစ်မှုထမ်းဥပဒေပဲဖြစ်ပါတယ်။အေယာရီတိုင်းကံကြီးတောင်မြို့နယ်မြက်လေးချောင်းကျေးရွာအုပ်စုရည်ရင်းချောင်းကြေးရွာမှာစစ်မှုထမ်းဖို့မဲပေါက်တဲ့ကိုအောင်သူရဦးဆိုသူဟာအစိတ်တောက်ပြီးကိုတေချောင်းကြံတဲ့တရင်ကိုမတ်လ16ရက်နေ့မျိုးစိမတရင်မှာဖတ်ရှုရပါတယ်။မြန်မာနောင်းရဲ့စစ်မှုထမ်းဆင့်ခေါ်ရေးဘိုးအဖွဲ့နဲ့ဆက်သွယ်မေးမြန်းချက်မှာစစ်မှုထမ်းမှုအကျုံးဝင်သူတဦးဦးဟာနေအိမ်မှာမရှိရင်မိဘတွေအုပ်ထိန်းသူတွေအနေနဲ့ခိုင်လုံတဲ့အကြောင်းပြချက်မပေးနိုင်ဘူးဆိုရင်အဲ့ဒီသူကိုတရားခံပြေးအဖြစ်သတ်မှတ်မယ်လို့ဖြေကြားသွားတာတွေ့ရပါတယ်။
မတ်လ16ရက်နေ့ BBC သတင်းမှာလဲစစ်မှုထမ်းဖို့ဆင့်ခေါ်ပုံတွေဟာတနေရာနဲ့တနေရာမတူညီဒေသအလိုက်ကွဲပြားမှုတွေရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။တချို့နေရာတွေမှာမဲနှံရပြီးတော့မဲပေါက်သူတွေကိုတခါလဲကားပေါ်တင်ခေါ်သွားပါတယ်။တချို့နေရာတွေမှာတော့စစ်မှုထမ်းဖို့အကျုံးဝင်သူတွေဟာရက်ကွက်အုပ်ချုပ်ရေးမှုတွေထံသတင်းပို့ရပါတယ်။တချို့နေရာတွေကြတော့စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေဟာတရီတက်စင်လိုက်လံစည်းရီးကောက်ပါတယ်။ကြောက်တက်နေတဲ့ကျောင်းသူကျောင်းသားတွေနိုင်ငံခြားရောက်နေသူတွေဟာစစ်မှုထမ်းမှုကိုကာလတခုရွှေ့ဆိုင်းနိုင်တယ်လို့ BBC သတင်းကအဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်စစ်မှုထမ်းဥပဒေဟာအလွာအသီးသီးကမိသားစုတိုင်းအပေါ်မှာအကျိုးသက်ရောက်စေတာကတော့သိစားလှပါတယ်။အိမ်တိုင်းရဲ့တကားပေါက်ကိုလာခောက်တဲ့ဥပဒေလို့ဆိုရမှာပါ။ရုပ်စွာအစုံစစ်ကောင်စီကိုအကျွင်းမဲ့ထောက်ခံတဲ့ကြက်ခိုင်ရေးပါတီဝင်တွေပါလက်မခံနိုင်ဖြစ်ရတဲ့အထီးပါပဲ။စနပြပွဲကိုလိုက်တယ်စစ်တပ်ကိုထောက်ခံတဲ့ဆိုတိုင်းစစ်မှုထမ်းခြင်းလို့မဟုတ်တာဗျာဒီကြတဲ့ပါတီဥက္ကဋ္ဌကြီးဦးခေကြီးကလည်းအင်အား9000ပေးမယ်ဆိုပြီးပြောထားတယ်ပါတီကိုဝင်တယ်ဆိုတာကနိုင်ငံရေးအရာဝင်ရောက်လှုပ်ရှားတာမျိုးလေစစ်မှုထမ်းခြင်းမှာတော့စစ်သေးပဲဝင်မှာပေါ့အများကြီးတူမဟုတ်ပဲစစ်မှုထမ်းဖို့ခေါ်မယ်ဆိုရင်တော့ကန့်ကွက်သိရင်ကန့်ကွက်သွားမယ်လို့မန္တလေးမြို့ကကြက်ခိုင်ရေးပါတီဝင်တူကပြောတဲ့အကြောင်းကိုအေယာဝတီသတင်းဌာနရဲ့ပြည်သူကိုပူပင်တော့ကပေးနေသည့်စစ်မှုထမ်းဥပဒေစောင်းပါးမှာဖော်ပြထားတာတွေ့ရပါတယ
်စစ်မှုထမ်းဥပဒေအပေါ်တုံ့ပြန်ပုံချင်းတဦးနဲ့တဦးမတူကြပါပဲလို့အလွာသီးသီးကပြည်သူတွေဟာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကို လက်မခံနိုင်ဘူးဆန့်ကျင်တယ်ဆိုတာကတော့တူညီကြတယ်လို့ရှင်းလင်းတဲ့သတင်းစကားကိုပေးကြတာတွေ့ရပါတယ်အလားတူပါပဲစစ်မှုထမ်းရမှာကလည်းဤမျိုးစုံနဲ့ရှောင်ဖို့ကြိုးစားကြတာကိုတွေ့ရပါတယ်တတ်နိုင်သူတွေပညာရေးအခြေခံကောင်းရှိသူတွေကနိုင်ငံသားကိုထွက်ခွာကြပါတယ်အဲ့ဒီလိုအခြေအနေမပေးသူတွေကတော့တော်လိုင်းရေးအင်အားစုတွေထိန်းချုပ်ရနယ်မြေတွေမှာခိုလုံကြတာအိမ်နီးချင်းနိုင်ငံတွေကိုနေဆက်ကနေဖြတ်ကျော်ဝင်ရောက်ကြတာကိုတွေ့မြင်နေရပါတယ်ဒီစစ်မှုထမ်းဥပဒေဟာလူငယ်တွေအထူးသဖြင့်ပညာဓာတ်လူငယ်တွေကိုနိုင်ငံတွင်းကထွက်ခွာသွားစေတာမို့ရေရှည်မှာနိုင်ငံရဲ့စီးပွားရေးနဲ့ပညာရေးကဏ္ဍကိုအကြီးအကျယ်ထိခိုက်စေမှာပါစစ်မှုထမ်းမှုအကျုံးဝင်သူအရေအတွက်ဟာ73သန်းခန့်ရှိတယ်လို့သိရပါတယ်2019ကြားပြတ်တကောင်စီရင်အရာမြန်မာနိုင်ငံရဲ့လုပ်သားအင်အားဟာ 33.9 သန်းရှိတယ်လို့ဖော်ပြထားတဲ့အတွက်စစ်မှုထမ်းမှုအကျုံးဝင်တဲ့အရေအတွက်ဟာလုပ်သားအင်အားရဲ့40ရာခိုင်နှုန်းနီးပါးရှိနေတာကိုတွေ့ရပါတယ်ဒါကြောင့်လဲစီးပွားရေးပညာရှင်ဦးစိန်ထေးကနောက်ဆုံးတကောင်စီရင်အရာအလုံးလုံးနိုင်တဲ့အရွယ်လူတရာမှာ65ယောက်အလုံးလုံးနေကြတာပေါ့စစ်မှုထမ်းဥပဒေကြောင့်လုပ်သားအင်အားဆုံးကျုံးနိုင်တယ်တိုင်းပြည်အတွက်လူသားအရင်းမြစ်ဆုံးကျုံးမှုတွေဖြစ်မယ်လုပ်ငန်းလည်ပတ်နိုင်ဖို့အတွက်လည်းလုပ်သားအင်အားရှားပါးမှုတွေရင်ဆိုင်ရနိုင်တယ်လို့ ARD သတင်းဌာနကထောက်ပြပြောဆိုခဲ့တာပ
ါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကလည်းစစ်ကောင်စီရဲ့အတင်းကျပ်စစ်သားစုဆောင်မှုအဆုံးသတ်ရေးအတွက်နိုင်ငံတကာကအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမတ်လ15ရက်နေ့ကတောင်းဆိုခဲ့ပါတယ်စစ်ကောင်စီရဲ့အာဇမစစ်သားစုဆောင်မှုအားစကြင်တိုက်ဖျက်ရေးလူမှုလှုပ်ရှားမှုအဖြစ်စူပေါင်းလက်မှတ်ရေးထိုးပါဝင်ပေးကြဖို့အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC ကအသိပေးထုတ်ပြန်ထားပါတယ်။အလားတူပါပဲအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုပြည်သူလူထုအနေနဲ့လုံးဝလိုက်နာဖို့မလိုပါလို့2024ခုနှစ်ဖေဖော်ဝါရီလ13ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဘလို့တုံ့ပြန်ရမယ်ဆိုတော့ NUG စင်ညာချက်မှာဖော်ပြထားတာမတွေ့ရပါဘူ
းအာဂျင်တီးနားနိုင်ငံမှာလဲဆရာနာရှင်စနစ်ရဲ့နှောင်းပိုင်းကာလတွေဖြစ်တဲ့1980ကျော်ကာလတွေမှာစစ်မှုမထမ်းမနေရဥပဒေကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပူပါတယ်အက်ဒဝါဒိုဖီမန်ဒဲဟာကျမ်းမာရေးမကောင်းတဲ့သူ့သားကိုစစ်မှုထမ်းခြင်းကနေကင်းလွတ်ခွင့်ရဖို့ကြိုးစားရာကနေစစ်မှုမထမ်းမနေရဆန့်ကျင်ရေးလှုပ်ရှားမှုကိုဥဆောင်ပြုလုပ်ခဲ့ပါတယ်နောက်ပိုင်းမှာတော့အက်ဒဝါဒိုဖီမန်ဒဲလိုစစ်မှုမထမ်းမနေရဥပဒေကိုဆန့်ကျင်သူတွေပူပေါင်းပြီးစစ်မှုမထမ်းမနေရဆန့်ကျင်ရေးတပ်ဦး FOSMO ဆိုတာပေါ်ပေါက်လာခဲ့ပြီးအတင်းကျပ်စစ်မှုထမ်းခိုင်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကြောင့်အာဂျင်တီးနားနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကို1995ခုနှစ်မှာဖျက်သိမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကိုပြည်သူလူထုကလက်မခံကြပါဘူးဆန့်ကျင်ကြပါတယ်ဘယ်လိုပုံသဏ္ဍာန်တွေနဲ့ဆက်လက်ဆန့်ကျင်ကြမလဲဆိုတာကတော့မနေ့ပြန်ဆိုတဲ့နေ့ရက်တွေကအဖြေပေးပါလိမ့်မယ်ဒီကနေ့ဆင်နွှဲနေတဲ့လက်နက်ကင်တော်လှန်ရေးຫນွေဥတော်လှန်ရေးဆိုတာလေအခြေအနေရဲ့လူအချက်တနည်းအားဖြင့်တမိုင်းရဲ့တောင်းဆိုချက်အရာပေါ်ပေါက်လာရတာမဟုတ်လားဒါကြောင့်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာတိုင်းပြည်အတွက်လည်းမကောင်းသလိုစစ်ကောင်စီအတွက်လည်းအနှုတ်လက္ခဏာတွေနဲ့သာရင်ဆိုင်ရဖို့ရှိတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကဆိုပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွေးနိုင်တဲ့အလိမ်မာတို့တင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းကျဲမတ်စုများအစီအစဉ်ကိုနားဆင်ရမှာပါဆရာနာသိမ့်ပြီး၃နှစ်ကျော်လာချိန်မှာတက္ကသိုလ်ဝန်ထမ်းဖြစ်ဆိုမှုဟာတဟုန်တို့ကျဆင်းလာနေပါတယ်ဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျဲမတ်စုမှာအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြသွားပါမယ်
အရင်စဲတန်းအခု12တန်းလို့လူသိများတဲ့တက္ကသိုလ်ဝင်ဆောင်မီဝဲကိုဝင်ဖြည့်သူဟာစစ်တပ်ကအာဏာသိမ်းထားတဲ့ကာလအတွင်းမှာစတိုက်ကျဆင်းလာပြီးအခုနှစ်မှာအနည်းဆုံးဖြစ်ခဲ့ပါတယ်အခုနှစ်မှာတက္ကသိုလ်ဝင်တန်းဖြည့်ဆိုသူ 2,000 ကျော်ပဲရှိတာပါအာဏာသိမ်းပထမနှစ်မှာဖြည့်ဆိုသူ 2,000 ကျော်ခဲ့ပေမဲ့နောက်နှစ်နှစ်မှာတော့ 3,000 ကျော်ပဲရှိပါတော့တယ်အာဏာမသိမ်းခင်နောက်ဆုံးကျင်းပခဲ့တဲ့တက္ကသိုလ်ဝင်ဆောင်မီဝဲမှာဖြည့်ဆိုသူ 9,000 ကျော်တိရှိခဲ့တာပါစာသင်ခန်းတွေစီရောက်လာတဲ့ကျောင်းသူကျောင်းသားတွေဘယ်ရောက်သွားကြမလဲဆိုတာအရေးကြီးစဉ်းစားတဲ့ကိစ္စဖြစ်လာပါတယ် ဒါဟာအနာဂတ်မှာနိုင်ငံအတွက်အကျိုးဆက်ကြီးမားနိုင်ပါတယ်အခုနှစ်မှာတရားပြည်နယ်မှာစာစစ်ဌာနလည်းမရှိစာမေးပွဲလည်းမရှိဖြစ်ခဲ့တာပါလေထူးခြားချက်တစ်ခုဖြစ်ခဲ့ပါတယ်ဒါဟာအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တရားပြည်နယ်မှာစာမေးပွဲမကျင်းပနိုင်ခဲ့တာပါအာဏာမသိမ်းခင်နောက်ဆုံးကျင်းပခဲ့တဲ့စာမေးပွဲမှာဖြည့်ဆို့သူ 8,000 ရှိခဲ့ပါတယ်အာဏာသိမ်းခဲ့တဲ့2021-2022ပြည်ညတ်တဲ့မှာတော့ဖြည့်ဆို့သူ900ကျော်ပဲရှိပါတော့တယ်အခုနှစ်မှာတော့စစ်ကောင်စီဟာစာမွေးပွဲတွေကိုမကျင်းပနိုင်တော့ပါဘူး။ကြားပြည်နယ်မြို့နယ်အားလုံးမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါ။အနာသိမ့်မှုနဲ့ပြည်တွင်းစစ်ပဋိပက္ခတွေဟာပညာသင်ယူခွင့်တွေကိုကြီးကြီးမားမားတားဆီးနေပါလေ။စာမွေးပွဲဖြစ်ဆိုသူကြာဆင်းသွားရတာဟာမိသားစုစာဝတ်နေရည်လုံခြုံရေးအခြေအနေတွေကြောင့်ဖြစ်ပါတယ်။ဒါအပြင်စနစ်သက်စနစ်တမ်းပညာရေးကိုပြောင်းလိုက်တာကြောင့်လည်းပါပါတယ်။2023ခုနှစ်မှာထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စစ်တမ်းကလည်းအခြေခံပညာအထက်တန်းအဆင့်မှာကျောင်းအပ်တဲ့ဥယျာဉ်တဝန်းနီးပါးကျဆင်းသွားတယ်လို့ဆိုပါတယ်။ဒါအပြင် ISP မြန်မာကစစ်တမ်းကောက်ခဲ့တဲ့မြို့နယ်130နဲ့စာသင်ကျောင်း17ကျောင်းနဲ့အထက်ပိတ်ထားရတဲ့မြို့နယ်16ခုရှိနေပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကြောင့်ဝေယုံသုံးကားအခြေအနေတွေနဲ့အတူမျိုးသက်နဲ့ချီတဲ့စိုးကျိုးတက်ရောက်မှုတွေရှိလာနိုင်ပါတယ
် ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာခန္ဓာအစီအစဉ်ကိုတင်ဆက်ပေးမှာပါမအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ရခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။မြေနားထောင်မြင်နေတာရွှေရည်တို့မကတော့ပါဘူးကျေးဇူးတူတင်ပါတယ်ဘေကင်းကျမ်းမာပါစေလို့ရေးလာတဲ့တော်ရှင်ကကြော်မြင့်ဖြစ်ပါတယ်ဇင်းတော်ဆိုတဲ့တော်ရှင်ကလည်းအမြဲကြည့်ရှုပါတယ်တဲ့သတင်းနားမထောင်ရရင်အိတ်မပြောပါဘူးအလုတ်ထဲမှာဖုန်းမကန်ရတော့အလုတ်ကပြန်လာချက်ပြုတ်ရပါတယ်အဲ့တော့ညနေမှာပဲအစီအစဉ်တွေကိုနားထောင်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးအချိန်မရတဲ့ကြားကနေပြီးတော့ကြိုးစားပြီးတော့ VOE အစီအစဉ်တွေကိုနားဆင်နေရဲဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခတ်တူတူရေးလာတာပါဒါမဲ့နာမည်မဖော်ပြအစီအစဉ်နဲ့သောရရှင်ဖြစ်ပါတယ်သူကလည်းအမြဲတမ်းအားပေးနေပါတယ်အချိန်နဲ့တပြေးညီသတင်းမှန်တွေကြည့်ရလို့လဲကျေးဇူးတင်ပါတယ် VOE ရေဌာနတစ်ခုလုံးကျမ်းမာပါစေနောက်တစ်ပေါင်းများစွာလဲ VOE တည်ရနိုင်ပါစေမြန်မာပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့နော်ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စေချင်တဲ့သူတွေကိုကျွန်မသတိထားပါတယ်ရှင်ဒါတွေတော့ရှင်သူစားအောင်ကတော့သတင်းအသစ်လေးတွေရကျင်လို့ပါတဲ့နိုင်ငံတကာသတင်းတွေရောအများကြီးနားထောင်ကျင်လို့ပါ VOE ရဲ့ PA သက်ပါဆိုပြီးတော့messenger မှာစာရေးလာတာပါဟုတ်ကဲ့ပါမတူစားအောင်ရေကျွန်တော်တို့ဆရာသတင်းတွေနားဆင်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြား radio တို့ကနေပြတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရဲ့နော်အဲဒီလိုမျိုးရုပ်မြင်သံကြား radio အနားမှာအလှမ်းမသိလို့မလွယ်ဘူးဆိုရင်လည်းဒီ telephone smartphone ရှိရဆိုရင် telephone ကနေပြီးတော့ဒီ data ကတစင်ဒီ facebook ဒါမှမဟုတ် youtube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါရဲ့ကျွန်တော်တို့ဒီအစီအစဉ်တွေကိုရုပ်မြင်သံကြားအစီအစဉ်က radio တင်ဆက်မှုအစီအစဉ်ကတော့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာလည်းဒီလိုမျိုး social media လူမှုကွန်ရက်တယ်လီဖုန်းပေါ်ကနေနားဆင်ကြည့်ရှုလို့ရတယ်လို့မျိုးဒ နောက်ပြီးတော့မှလည်းကိုအားတဲ့အချိန်မှာခုနတော်ရရှင်နေပြောသွားတယ်လို့မျိုးညကြမှာပြန်နားထောင်တာမျိုးပြန်ကြည့်ရှုနိုင်တာမျိုးလည်းရှိပါတယ်ရှင်အစီအစဉ်အားလုံးတနားရီစာအစဆုံးမနားထောင်နိုင်ဘူးမကြည့်နိုင်ဘူးဆိုရင်လည်းကျမတို့ဒီသတင်းတပုတ်ချင်းကိုဖြတ်ပြီးတော့တင်ထားပေးတာတွေလည်းရှိပါတယ်နော်ဒါမှမဟုတ်လည်းစာသားကြီးတက်တက်ဖတ်လို့ရပါတယ်ရှင်အဲ့လိုမျိုးနဲ့ဒီအခုကျမစီကိုစာရေးလာတာက Messenger ကဆိုတော့ဒီ Facebook ကနေပြီးအရင်နားထောင်မှုစူးစမ်းကြည့်ပါနော်အဆင်ပြေမယ်လို့ယူဆပါတယ်ရှင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးသားလာကြတဲ့စာတွေကိုကျမတို့အပတ်စဉ်လက်ခံရရှိပါတယ်အဲ့လိုမျိုးကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့ဆေးရေးပရိဘာခနဲ့ပတ်သက်ပြီးတော့ပဲရေးလာရင်နောက်ထပ်ကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။ဒီတော်ရရှင်ကမြန်မာပြည်ကပေးစာအစီအစဉ်နဲ့ VOA Wine Order ရဲ့အားလုံးကိုစိတ်နှစ်ဖြာကျမ်းမာချမ်းသာလမ်းပြကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်။ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုရေးလာပါတယ်ရှင်။
မြန်မာပြည်သူတွေရဲ့ငြိယကန်းသမျှစူးစမ်းပြင်းထန်လာတဲ့လူမှုဘဝတွေအကြမ်းဖက်မြန်မာစစ်တပ်ရဲ့လူမဆန်စွာရက်စက်ရုပ်မာမှုတွေနဲ့ပဂတိမြန်မာပြည်သူတွေရင်ဆိုင်ခံစားနေရတာကနိုင်ငံတကာအသိကဗာသိမှုအထူးပြောဖို့လိုမယ်မထင်ပါဘူး။မြို့တော်လိုင်းအဖွဲ့အားလုံးဟာလက်နက်ကင်တပ်ဖွဲ့ချင်းချင်းထောက်ပို့အဖွဲ့ချင်းချင်းအားလုံးကအကြမ်းဖက်စစ်တပ်ကိုတော်လှန်နေကြတဲ့သူတွေကြီးဖြစ်ပါတယ်။အချင်းချင်းမှန်တက်တိုက်ခိုက်အမြင်ဆောင်ပြီးတော့စီးပီနေကြလို့ရှိရင်တော်လှန်ရေးကြီးအတွက်ကြီးစွာအဟန့်တားကြီးဖြစ်ပါတယ်။ဒါကြောင့်မလို့တော်လိုင်းအဖွဲ့တွေအားလုံးအချင်းချင်းသဘောထားကွဲတိုက်ခိုက်မနေကြပဲနဲ့စီးလုံးညီညွတ်စွာနဲ့ဘုံရံသူအကြမ်းဖက်စစ်တပ်အ мян ပြုတ်ကြအောင်ပူပေါင်းလှုပ်ဆောင်တင့်တယ်ဆိုတာတော်လိုင်းအဖွဲ့တွေအကြောင်းပြောပြပါခင်ဗျာ
ဘုံရံသူကိုတိုက်ခိုက်တဲ့နေရာမှာသဘောထားကွဲနေလို့အရှိကိုမရောက်နိုင်ပါဘူးဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ဒီတစ်ပတ်ရေးလာတဲ့တော်ရရှင်တစ်ယောက်ကတော့ရခိုင်တိုင်းသားတစ်ယောက်ပါတဲ့ဘာဖြစ်လို့သူတို့စီမှာစစ်ကောင်စီကလက်နက်ကင်တပ်ဖွဲ့ချင်းတိုက်တာကိုအပြစ်မဲ့ရွာသူရွာသားတွေကိုပြစ်ခတ်နေရပါလေဆိုပြီးတော့ဒီတော်ရရှင်မေကွန်ထုတ်လာပါတယ
်မင်္ဂလာပါ VOA ရေကျွန်တော်ရခိုင်တိုင်းသားတယောက်ပါအခုဖြစ်နေတဲ့စစ်ပွဲတွေကစစ်ကောင်စီဘက်ကကြွက်ကိုမနိုင်အင်ကိုမီရှိုးဆိုတဲ့ရခိုင်စကပုံရှိသူသူတို့တိုက်မနိုင်တဲ့အခါပြည်သူလူထုရှိတဲ့အရက်တွေကိုပဲလက်နက်ကြီးနဲ့ပစ်တယ်ပြည်သူလူထုကိုပဲအကြောင်းမျိုးမျိုးနှိပ်စက်ဖမ်းဆီးတယ်အခုဆိုရင်လမ်းတွေကိုပိတ်ဘဲမှသွားမရဘူးသူတို့အဲ့လိုလှုပ်ရှားမှမလို့တာဗျတတိရှိရှိတိုက်ကြဖို့ပဲလိုတယ်လေကိုလဲလက်နက်ကင်ထားတာပဲတိုက်ပေါ့အခုကအပြစ်မရှိတဲ့လူတွေကိုပဲဒုက္ခပေးတယ်အဲ့ဒါဆိုရင်စစ်သားတွေကလက်နက်မကင်ကြနဲ့တော့လीအဲ့လောက်ကြောက်နေရင
်ဒါကဒီလက်နက်ကင်တပ်ဖွဲ့နှစ်ဖက်ထဲတိုက်တာမဟုတ်ဘဲနဲ့ဘာဖြစ်လို့လက်နက်မရှိတဲ့ပြည်သူတွေကိုတိုက်ခိုက်နေရတာပါလဲဆိုပြီးတော့စစ်တပ်ကိုသူမေးခွန်းထုတ်လာတာဖြစ်ပါလေရှင်နောက်ထပ်ရခိုင်ပြည်နယ်ကတော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်သူကကြောက်တော်မျိုးကပါအခုလိုမျိုးကြုံနေရတဲ့လက်ရှိအခြေအနေမှာကုံစည်းနှုံးနေအစမတန်ကြီးမြင့်နေလို့ပါဆိုပြီးတော့သူ့ရဲ့အခက်အခဲကိုရေးပြလာပါတယ်
ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့ကပါအခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မြို့ကကုံစင်းနှုံနေအစမတန်ဈေးကြီးနေတာကိုတတ်တော်အေအေကဘာမှမထိန်ချုပ်ကြဘူးလားဗျလူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါကွမ်းစားဈေးတစ်ပိတ်တာကိုကျပ်တသိန်းခွဲတောင်းပါတယ်ဓာတ်ဆီတလီတာကိုကျပ်3000ပါရင်းနှံစီတကာလန်ကို6000ပါပစ္စည်းမရှိတော့လို့ဈေးတက်တာမျိုးလည်းမဟုတ်ပါဘူးပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာတွေကိုတတ်တော်ကိုသိစေချင်ပြီးပြည်သူတွေအတွက်တင်တင်လျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်ကိုထုတ်ဖော်မပြောစေချင်ပ
ါမြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးမရန်ကုန်ကဒီလျှက်စစ်ဌာနနဲ့စီရင်ဌာနတို့နဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့အစာကိုဖော်ပြပေးချင်ပါတယ်ရှင်
ရန်ကုန်တိုင်းဒေသကြီးမြန်ကုန်မြို့နယ်မှာ EBC နဲ့စီပင်တွေကဆေးရနာသိမ်းခပြက်နေချိန်မှာလက်ဆားရတွေကြီးကျယ်ပါပဲ EBC တွေကမီတာကိုကိုယ်တိုင်မဖတ်ကြဘဲမှန်းဆကောက်ခံနေကြတာကြောင့်ပြည်သူတွေမီးမရပေမဲ့မီတာငွေလည်းတော်တော်ကျပါတယ်ပေးထားတဲ့အချိန်တွင်မီတာမဆောင်ရင်အုပ်စုလိုက်လာပြီးတော့မီးဖြတ်ပါတယ်တရားမဝင်ဆောက်လုပ်နေတဲ့အထက်မြင့် contract တွေကိုလည်းအခန်းတိုင်းမီတာရရှိဖို့ contract တိုက်ပေါ်မူတည်ပြီးသိန်း20အနည်းဆုံးလက်ယူနေကြပါတယ်စီဗင်တွေကလည်းတရားဝင်ဘာခွင့်ပြုချက်မှမယူဘဲတရားမဝင်စောင့်နေကြတဲ့အထက်မြင့် contract တွေကိုမမြင်ကြအောင်မသိကြအောင်စောင့်ပြီးတော့တိုင်းရာချီလက်ဆားနေကြတာပါတိုက်ခန်းတွေပြီးသွားလို့လူနေထိုင်ခွင့်သွားလျှောက်ရင်လည်းတိုင်း30ထပ်ပေးရပါလိမ့်
Sita Anna then kipja nizima bubro lessani bar is ready to rush in Hilaraba. Home house ragarotma di pulumiabau. Tajamu tessanya nine, dikesa ne better proshin shillin pitin as you know. So then portolu yabarino. Dikesa mayunes let maruzico a town tapi piolu yabarishin. တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရည်ရချင်ပါရှင်အားလုံးအတွက်ပုံမကောင်းမွန်လှပါတဲ့နေ့ရက်ဒီအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါရှင် ဒီမှာတော့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအထွေးချုပ်နေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလိုဗီဒီယိုမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖြူရီမြန်မာပိုင်း Facebook စာမျက်နှာနဲ့ဖုန်းပေါ်ကVOA app ဒီမှာလည်းတွားပြီးတော့နားထောင်နိုင်သလိုVOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့VOA app နာမည်ကVOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာကBambies.voanews.com ဖြစ်ပါတယ်။ကျမဧတနာကြပါVOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်မပေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာတလောထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါယူကရိန်းနိုင်ငံကစစ်သားတယောက်ဟာရှွန့်တွေပြာမုန့်တွေကိုတုံးပြီးတော့ပကြီကားတွေဖန်တီးနေပါတယ်ဒေါ်လာ9သိန်းနဲ့ကျွဲပြူကြီးတစ်ကောင်ထိုင်းဝန်ကြီးချုပ်ရဲ့ရုံးခန်းကိုလာရောက်လည်ပတ်ခဲ့
Ukraine နိုင်ငံကစစ်သားတယောက်ဟာရွှေတွေပြာမုံတွေကိုတုံးပြီးပကြီကားတွေပန်တီးနေပါတယ်။အသက်59နှစ်အရွယ် Oleg Vasilievich ဟာရုရှားကျူးကျော်စစ်မတိုင်ခင်ကစာရေးဆရာအနုပညာရှင်တယောက်ဖြစ်ပါတယ်။ရုရှားကျူးကျော်ခဲ့တဲ့နောက်စစ်ထဲကိုဝင်ခဲ့ပြီးရှေ့တန်းမှာအားလက်တဲ့အချိန်တွေမှာသူ့ရဲ့ဝါသနာဖြစ်တဲ့ပကြီတွေကိုဖန်တီးခဲ့တာပါ။ပထမပိုင်းမှာတော့ရေစေးပကြီတွေရေးဆွဲခဲ့ပြီးမိုးသေးတဲ့တနေ့မှာရွှေတွေကိုသုံးဖို့စိတ်ကူးရခဲ့ပါတယ်။သူဟာယူကရိန်းရှေ့ပိုင်းဒေါညက်စ်နဲ့တောင်ပိုင်းကဇပိုရီးရှားဒေသတွေမှာဗိုလ်အဖြစ်မှုထမ်းခဲ့ပြီးအမြောက်တပ်ရဲ့ဒုတက်မှုအဖြစ်လည်းတာဝန်ယူခဲ့ပါတယ်။ရွှေစည်းတွေပြာမုံတွေနဲ့ဖန်တီးထားတဲ့သူ့ရဲ့လက်ရာတွေကိုခီးဖ်မြို့တော်မှာစစ်တရားစုကတိစောက်ခဲ့တဲ့စိန့်ဆိုဖီယာဘုရားကျောင်းမှာဒီလထဲမှာပြသဖို့ရှိပါတယ်။သူ့လက်ရာတွေကိုအခုလိုပြသဖို့မရည်ရွယ်ခဲ့ပဲသူ့စိတ်အေးချမ်းစေဖို့နဲ့အလှပပတ်ဝန်းကျင်ခြေနေတွေဟာနေရာတိုင်းမှာရှိနေတဲ့စူရာပြသဖို့ရည်ဆွဲခဲ့တာဖြစ်တယ်လို့ဗက်ဇီလဲဝစ်ကပြောပါတယ်။သူဟာတိုက်ပွဲမှာရတဲ့ဒဏ်ရာကြောင့်မဟုတ်ပဲတခြားဒဏ်ရာကြောင့်ခီးဖ်မြို့တော်မှာခွဲစိတ်ကုသမှုခံယူဖို့အတွက်လက်တလောရောက်နေတာပါ။သူနေပြန်ကောင်းသွားရင်တော့ရှီတန်းကိုပြန်သွားမယ်လို့လည်းပြောပါရယ်ရှင
်။ကဘာအိဆက်ချင်းတဲ့အထိမ့်မှန်မက္ကဆီကိုနိုင်ငံမြို့တော်မက္ကဆီကိုစီးတီးမှာလူအယောက်200လောက်ဟာအိဆက်ချင်းပွဲတော်တစ်ခုကိုကျင်းပခဲ့ပါဗျ။နေပူတွေကဖော့အေရကင်းပေါ်မှာအိတ်ခဲကြပြီးတော့မျက်နှာကိုတော့မျက်နှာဖုံးတွေအုပ်ထားခဲ့ကြတာပါ။မက္ကဆီကိုမြို့တော်ရဲ့အသွားအလာများတဲ့နေရာတစ်ခုမှာအေးစစ်စစ်အိပ်ပြတာဟာအိတ်ဆက်ချင်းဟာလူအခွင့်အရေးတစ်ခုဖြစ်တယ်ဆိုတာပြကျင်တာကြောင့်လို့ဒီပွဲကိုစီစဉ်သူတွေကပြောပါဗျ။အနာယူတာနဲ့ပတ်သက်ပြီးအများပြည်သူနဲ့ဆိုင်တဲ့မူဝါဒအသစ်တွေဖြစ်ပေါ်လာအောင်နဲ့အာယုံဆိုင်သတိပြုမိအောင်လို့ဒီပွဲကိုကျင်းပတာဖြစ်တဲ့အကြောင်းအိတ်ဆက်ချင်းနဲ့အာယုံရောသိပ္ပံဆရာဝန်တို့ဦးဖြစ်တဲ့ ဒေါက်တာဂူတဝလူတရန်ကပြောပါရယ်အလုတ်ချိန်ကြာရှည်တဲ့မက္ဆီကိုနိုင်ငံမှာနေကင်းမိုင်းတရေအိတ်တာကိုအာမခံမှုအတွက်ကြိုးစားနေကြတာလည်းဖြစ်ပါရယ
်ပြီးခဲ့တဲ့သတင်းသက်ကဒေါ်လာ5သိန်းနဲ့ကျွဲပြူကြီးတကောက်ထိုင်းနိုင်ငံဝန်ကြီးချုပ်ဆွေတာထာဝီစင်ရဲ့ရုံးခန်းကိုလာရောက်လည်ပတ်ခဲ့ပါရယ်ဒီကျွဲကူကြီးကိုကိုမောင်ဖတ်လိုနာမည်ပေးထားပြီးပြီးခဲ့တဲ့တစ်ပတ်ကမှဒေါ်လာ5သိန်းနဲ့ Internet Limited ကဆိုသူအမျိုးသားတဦးကဝယ်ယူခဲ့တာပါအမြင့်6ပေရှိတဲ့ဒီကျွဲပြူကြီးဟာထိုင်းနိုင်ငံအနောက်ဘက်ပက်ချ်ပူရီခရိုင်ကဖြစ်ပြီးအလေးချိန် 1.4 တန်ရှိတာကြောင့်တာမန်ကျွဲတွေထက်သုံးစပိုလေးပါတယ်ဒီကျွဲကြီးဟာ TV ဇက်လန်းတွဲတစ်ခုဖြစ်တဲ့အချစ်လေကွင်းတွေကအတန်များဇက်လန်းတွဲမှာပါဝင်ခဲ့ပြီး TV ဇက်ကောင်ဖြစ်တဲ့နာမည်ကြီးနေတာပါအရက်6ပေကျော်ရှိတဲ့ထားဝင်ကြီးချုပ်ဟာလည်းဒီကျွဲကြီးရဲ့ဂျူကိုတေချာကန်ကြည့်ပြီးအခုလိုလှပတဲ့ကျွဲပြူကြီးမျိုးမမြင်ဘူးတဲ့အကြောင်းနဲ့ဒါမျိုးကျွဲပြူတွေရှိသေးလားလို့မေးခဲ့ပါတယ်။အခုလက်ရှိပတ်ရှင်ဖြစ်တဲ့ဂျင်တနက်ကလည်းဒီကျွဲကြီးနဲ့အတူနောက်ထပ်နာမည်ကြီးတဲ့ကျွဲ3កောင်ကိုလည်းဘန်ကောက်မြို့တော်ကိုတကြံပွဲတော်ကြာရင်ခေါ်လာမှာဖြစ်ပြီးခောက်စွမ်းလမ်းမပေါ်မှာကဘာလက်ခီးတဲ့တွေနဲ့အတူဓာတ်ပုံရိုက်ဖို့အတွက်ပြထားမယ်လို့လည်းပြောပါတယ်ရှင်။
Hot Wheels ကားအသေးလေးတွေစုဆောင်တာဝါသနာပါတဲ့ကနေဒါနိုင်ငံကသူတို့ကတော့ကားအသေးလေးတွေစုစုပေါင်း 25,000 စုဆောင်ထားပါတယ်အသက်၄နှစ်အရွယ်ကလေးကစတင်ခဲ့တဲ့သူ့ဝါသနာဟာအခုချိန်မှာဆိုရင်43နှစ်ရှိနေပါပြီ Dogwood ဟာ1969ခုနှစ်ကဘောက်ဆွဲကွန် Beachbound Hot Wheels ကားလေးကိုဆယ်ပြားနဲ့စတင်ဝယ်ယူစုဆောင်ခဲ့ပြီးတဲ့နောက် Hot Wheels ကားလေးတွေနဲ့ကားအပိုပစ္စည်းတွေကိုဇက်တိုက်စုဆောင်လာတာဟာဆိုရင်သူဟာအခုဆိုရင်ကနေဒါနိုင်ငံရဲ့ Hot Wheels ဦးဆောင်ကျွမ်းကျင်သူဖြစ်နေပါပြီ။သူမင်္ဂလာဆောင်တဲ့အချိန်တုန်းကလည်းလက်ဆောင်ပစ္စည်းအဖြစ်ဒီကားလေးတွေကိုပြန်ပေးခဲ့ပါတယ်။အမေရိကန်နိုင်ငံက Mike Sarnock ဟာကားအစီး 3,000 စုဆောင်ထားပြီးတော့ကမ္ဘာ Hot Wheels ကားအများဆုံးစုဆောင်သူဖြစ်ပါတယ်။ Dogwood အတွက်ကတော့ကမ္ဘာစံချိန်ချိုးဖို့ကအဓိကမဟုတ်ပဲအခုချိန်မှာသူ့ကားတွေပြသဖို့နေရာရှာနေပါတယ်လို့ကနေဒါနိုင်ငံက Wood ကပြောပါတယ်။ဒီကားလေးတွေကို Mantel Company က1968ခုနှစ်ကစတင်ထုတ်လုပ်ခဲ့ပြီးနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရမြောက်အမေရိကတိုက်မှာ Hot Wheels ကားလေးတွေဟာအမေရိကန်ဒေါ်လာ618သန်းဘူးရောင်းချခဲ့ရပါတယ်ခင်ဗျာ
သူကြဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်းနဲ့မခင်ဖြူရီတို့တင်ဆက်ပေးကြတာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ချန်ပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမိုင်းချင်းနိုင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဂါဇာစစ်ပွဲကြောင့်အစ္စရေးဟာသူ့ရဲ့အဓိကစစ်ဖက်ဆိုင်ရာမဟာမိတ်တွေနဲ့ဆက်ဆံရေးပိုးပြီးတင်းမာနေချိန်အမေရိကန်အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့အစ္စရေးကာကွယ်ဝင်ကြီးဟာဒီကနေ့ထွက်ခွာလာပြီးဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအရက်သားတွေတောင်းနဲ့ချီတေဆုံးခဲ့တာအဆောက်အုံတွေထိခိုက်ပြီးလူသန်းပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်နေပြီးတော့အစ္စရေးကိုဒီကုညီဖြစ်နေပြီးတော့အကူအညီတွေလိုအပ်နေတာထောက်ပံ့နိုင်ရေးတိုက်ခိုက်မှုတွေရှော့ချဖို့အမေရိကန်ကတိုက်တွန်းနေတာကိုအစ္စရေးကလက်မခံပယ်ချထားတာဖြစ်ပါတယ်။မြန်မာအတွက်အမေရိကန်ဒေါ်လာ123သန်းပါတဲ့2024ခုနှစ်အမေရိကန်အစိုးရအသုံးစရိတ်ကိုလွှတ်တော်နှစ်ရက်စလုံးကစနေနေ့ကအတည်ပြုပြီးပြီးချင်းသမ္မတဘိုင်ဒန်ကလည်းချက်ချင်းလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါတယ်။2024ခုနှစ်ဘဏ္ဍာနှစ်အတွက်အစိုးရအသုံးစရိတ်ဒေါ်လာ 1.2 ထရီလီယံသုံးမဲ့ဘတ်ဂျက်အတွက်ဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်နှစ်ဖက်ကြားလွှတ်တော်တွင်အကြိတ်အနဲအပြန်လန်လာပေါင်းများစွာညှိနှိုင်းခဲ့ကြရတာဖြစ်ပါတယ်။အခုလိုဘာမာ @မြန်မာဒီမိုကရေစီရေးကိုအားပေးတဲ့ဥပဒေအရထောက်ပံ့ဖို့ရထားတဲ့ငွေမှာလည်းအထက်နဲ့အောက်လွှတ်တော်ကွာခြားချက်တွေကြားကညှိနှိုင်းခဲ့တဲ့နောက်ဆုံးရလဒ်ဖြစ်ဒေါ်လာ123သန်းရရှိခဲ့တာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်ကိုမိုင်းအင်ဂျင်နီယာချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ဂျက်စတင်သွိတ်တို့ဖြစ်ပါတယ်။ View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190လို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has